လို့စင်မှာပေါ့နော်နိုင်ငံတကာမှာရှိတဲ့ဒီမြန်မာဒီမိုကရေစီရေးလှုပ်ရှားတဲ့သူတွေကလည်းတချို့ဘယ်လိုပြောလာလဲဆိုတော့အထက်မှာဆန္ဒပြပွဲတွေကိုဖြိုခွဲတဲ့ကိစ္စကပြင်းပြင်းထန်ထန်ကြီးဖြိုခွဲတော့ဒီလှုပ်ရှားမှုတွေကတော်တော်လေးကိုအားနည်းသွားတဲ့အပြင်လှုပ်ရှားမှုတွေရပ်မြန်သွားတော့မလားပြန်မပေါ်လာတော့မလားဆိုတဲ့တန်တရားစီတွေဝင်လာတာတွေရှိတယ်နိုင်ငံတကာကနေပြီးမှအရေးအဆောင်ကြီးလေးလာနေတဲ့သူတွေကြားထဲမှာလည်းအဲ့ဒီအမြင်တွေဝင်လာတာတွေ့ရတယ်ဆိုတော့အဲ့ဒီအမြင်တွေနဲ့ပတ်သက်လို့ကိုစိုးထွန်းကပြောချင်တယ်ခင်ဗျ86မျိုးဆက်ကျောင်းသားတွေရဲ့သဘောထားပေါ့
ဒီရှေ့အစိုးရရဲ့အကြမ်းဖက်ဖြိုခွဲမှုတွေဘလောက်ပဲပြင်းထန်ကြတော့လဲကျွန်တော်တို့တွေ့ရတော့ကရန်ကုန်မန်းလေးမှာဆိုလဲဒီလူငယ်တွေဟာတကယ်မယုံကြည်နိုင်တော့အောင်ကိုပဲဒီနိုင်ငံတန်ကားတော်များဘေးကနေလက်ချင်းချိတ်ပြီးတော့ဝိုင်းဝန်းပြီးတော့ကာကွယ်ပေးခဲ့ကြတယ်ဒီမန်းလေးမှာဆိုလဲဆိုင်ကယ်တွေနဲ့ဒီသပင်လေးတွေလဲစိုးထားတဲ့လူငယ်လေးတွေစိတ်ဆိုးထားတဲ့လူငယ်လေးတွေတကယ်ကိုဆက်ငငယ်ရွယ်ရွယ်တရားဝင်ရောက်ပြီးတော့ဆရာတော်တန်ကားတော်များကိုကာကွယ်ပေးခဲ့ကြဗမာနိုင်ငံလုံးဆိုင်ရာအကြောင်းသားများတမကဆိုတဲ့လူငယ်မျိုးဆက်တွေလဲပေါ်လာခဲ့ပြီလူငယ်တွေဟာမျိုးဆက်အဆင့်ဆင့်မှာလက်ဆင့်ကမ်းပြီးတော့တမိုင်းတောင်ထမ်းဆောင်ခဲ့ကြတာကိုကျွန်တော်တို့တကယ်ကျေးဇူးကိုယူခဲ့ရတယ်အခုလူငယ်တွေမျိုးဆက်ကျောင်းသားကောင်းဆောင်တွေဆိုရင်အသက်20ကျော်20ဝန်းကျင်လေးတွေပဲရှိကြတယ်သူတို့ကတကယ်စွန့်လွတ်စွန့်စားမှုတွေကတကယ်မယုံကြည်နိုင်တော့အောင်ကိုသူတို့ရဲ့ပြောဆိုမှုတွေသူတို့ရဲ့တွေးခေါ်မှုတွေကတကယ်ကိုရဲရင်တယ်ကျွန်တော်တို့ထက်ကိုရဲရင်တာတွေတွေ့ရတယ်အဲ့ဒီတော့အခုချိန်မှာဒီဖိနှိပ်မှုတွေရှိနေတဲ့ခိတ္တခဏညင်သွားပြီမဲ့ကျွန်တော်တို့သူတည်းမှာကြလို့တာကတော့ကျွန်တော်တို့လိုချင်တဲ့စနစ်တစ်ခုကိုဖန်ပြီးဖို့ရာကျွန်တော်တို့ပဲကြိုးစားမှရကြမယ်ဆိုတဲ့စိတ်ဓာတ်ကိုကျွန်တော်ဝေယူကြရမယ်အခုကျွန်တော်တို့စကေးဆက်ဆက်နိနာခံတဲ့လူတွေအားကြပြီနောက်မျိုးဆက်တွေကတမိုင်းရဲ့ပကုံးပြောင်းတောင်ကိုယူခဲ့ကြပြီအဲ့တော့ကျွန်တော်တို့ရဲ့တိုက်ပွဲကဘယ်တော့မှမပြီးဆုံးသွားဘူးကျွန်တော်တို့ဘယ်တော့မှအနိုင်နဲ့မခံရဘူးလို့ကျွန်တော်တို့ယုံကြည်တယ
်။ဟုတ်ကဲ့နောက်တစ်ခုကဒီမျိုးဆက်တစ်တွေရဲ့အင်အားဘလောက်ထိအင်အားကြီးကြီးမားမားဖွဲ့စည်းမိပြီလဲခိုင်မာပြီလဲ
။ဒီကလူငယ်စိတ်ဆိုတာအလုံးစွန့်လို့စွန့်စားလို့တဲ့စိတ်တွေရှိကြတယ်မဟုတ်မှန်တဲ့စိတ်ကိုရှိကြတယ်အမှန်တရားဘက်ကရက်ပြုံလို့တဲ့စိတ်တွေရှိတယ်အခုဆိုရင်ရဟန်းတန်ဃာတော်များရဲ့ငြိမ်းချမ်းစွာမေတ္တာပို့ဆုတောင်းမှုကြောင့်အဲ့ပုံမှာယုံကြည်ပြီးတော့ရဟန်းတန်ဃာတော်များရဲ့ချူရှင်မြင့်မြတ်တဲ့စိတ်ဓာတ်တွေကောင်းမွန်မြင့်မြတ်တဲ့ဒီအဖြစ်တွေကြောင့်အဲ့ပေါ်မှာယုံကြည်ပြီးလူငယ်တို့တစ်ခုလုံးကြီးကအပါလာကြတယ်။သူတို့တွေကတကယ်ကိုဒီပြစ်တဲ့ခတ်တဲ့ကြားထဲကိုရဲရဲဝံ့ဝံ့ဒီတန်ဃာတော်များဘက်ကနေကာကွယ်ပေးခဲ့ကြတယ်။ကျွန်တော်ယုံကြည်တာကလူတိုင်းလူတိုင်းဟာသူတို့စိတ်ရဲ့သူတို့ခန္ဓာကိုယ်တွေကခေါင်းဆောင်တွေပဲ။အဲ့ဒါလူငယ်တယောက်ပြောသားတာကိုလည်းကျွန်တော်ကြားလိုက်ရတယ်။အဲ့ဒီအတွက်လည်းအရင်လေးစားတယ်အဲ့လူငယ်ကို။သူကလူတိုင်းကသူ့ဆောင်မှုကျွန်တော်ကကျွန်တော်ယူနိုင်တယ်။ဒီမှန်တရားဘက်ကရက်တည်ဖို့ရိုင်းမင်းကူညီတတ်တဲ့စိတ်တွေနဲ့ကြီးလုံးညီညွတ်တဲ့စိတ်တွေနဲ့ဥဆောင်မှုတွေယူနိုင်ရမယ်။စူပေါင်းဥဆောင်မှုတွေနဲ့တွားနိုင်ရမယ်ဆိုရင်ကျွန်တော်တို့တို့ဒီနေ့ခေတ်စနစ်ကမကြငင်ရောက်တော့မယ်ဒီအာနာရှင်စနစ်ကိုမကြငင်တွန်းနှံဖြိုဖျက်နိုင်တော့မယ်လို့ကျွန်တော်ယုံကြည်ပါတယ
်။ဦးစိုးထွန်းတို့ရဲ့ကြေညာချက်မှာဒီလိုဖြိုခွဲခဲ့အောင်နိုင်ငံရေးရည်ချင်ကအရင်ထက်မြင့်လာတယ်လို့ပြောတယ်။အဲ့ဒါကိုဘလို့အကြောင်းမျိုးတွေကြောင့်မလို့ဦးစိုးထွန်းတို့ပြောနိုင်တာလဲ
။စစ်အာနာရှင်စနစ်ရဲ့ဒီစိုးရုပ်ပုံတွေစစ်အာနာရှင်စနစ်ရဲ့ရိုင်းတိုင်းကြမ်းကြုတ်ပုံတွေကိုလူတွေကသိသွားကြပြီ။အဲ့ဒီအတွက်ကြောင့်လူတွေကလောလောဆယ်မှာဒါဒီကျွန်တော်တို့ခိတ္တခဏနေနေကြမယ်လူတွေရဲ့ရှင်ထဲမှာဒီအာရမဝါဒီတွေရဲ့တမန်တွေရဲ့အဲ့ဒီကိုလုံးဝမြင်သွားပြီအဲ့တော့ဓမ္မဘက်ကယက်တီလိုတဲ့စိတ်တွေကအကုန်ရှိနေကြပြီအဲ့တော့သူတို့ကသူဟာနဲ့သူစန့်ကျင်ကြမယ်နီလန်ပေါင်းစုံနဲ့လုပ်သွားကြမယ်ဆိုရင်ကျွန်တော်တို့အောင်ပွဲရမဝေးတော့ပါဘူ
းအခုစုထွန်းတို့ကဆက်လက်တိုက်ပွဲဝင်သွားမယ်လို့ပြောတယ်ပြောတော့ဆက်လက်တိုက်ပွဲဝင်သွားနိုင်တဲ့နိုင်ငံရေးဝန်းကျင်တဲ့အခြေအနေတွေရောရှိလား
ဆက်လက်တိုက်ပွဲဝင်သွားနိုင်တဲ့နည်းတွေကကျွန်တော်တို့ငြင်းငြမ်းစွာနဲ့အကြမ်းဖက်ဖက်နဲ့လုပ်သွားလို့ရတယ်ရှိပါတယ်ဒီကြံခံရေးတွေစွန့်ကျင်နေတဲ့ပတ်သက်တဲ့သူတို့ရဲ့ဒီစီးပွားရေးလုပ်ငန်းတွေသူတို့နဲ့ပတ်သက်တဲ့ဒီစတိုးဆိုင်တွေသူတို့နဲ့ပတ်သက်တဲ့လူငွေလုပ်ငန်းတွေမှာမပါဝင်မဲနဲ့လုံးဝမပူပေါင်းမဆောင်ရဘဲနဲ့နေလို့ရတယ်။ဒါတွေကကျွန်တော်တို့လုံးဝဥပဒေရဲ့အမှအရေးယူလို့မရဘူး။ဥပမာရင်လိုင်းတွေဆိုရဲဒါပါဏီရင်လိုင်းတို့ဘာလို့ဆိုကျွန်တော်သိရသူတို့တွေနဲ့ပတ်သက်တယ်လို့သိရတယ်။အဲ့ဒါမျိုးတွေမှာလုံးဝမစည်းရေးကျွန်တော်တို့ဂန္ဒီကြီးနဲ့သူအကျန်းဖက်နီလာနေတယ်မှာဆန့်ကျင်ခဲ့တာရှိတယ်။အဲ့ဒါတွေကတော့အင်္ဂလိပ်အစိုးရရဲ့ဝိတ္တိအထိတ်မိုးရေးမိပုံရှုပ်ပြီးတော့ဆန့်ကျင်ဆန္ဒပြခဲ့တာတွေအမျိုးမျိုးနီလာမျိုးမျိုးတွေနဲ့လုတ်ခဲ့တာရှိတယ်ကျွန်တော်ဟိုတနေ့ကယထာတို့မှာပြီးတော့ဂုံကျော်တရားတွေမှာစပရင်းနဲ့ဆန့်ကျင်ပြီးတော့သူတို့ရင်ရင်ထဲကဆန္ဒတွေထုတ်ဖော်ပြီးတော့ပြည်သူလူထုသိအောင်လို့ကြားနေအောင်တောက်လျှောက်လုပ်နေကြတဲ့လူငယ်တွေဟာအဲ့တော့ပြီးတော့ကျွန်တော်သိရသလောက်လည်းအကုန်လုံးကအခုအချိန်အနေအချိန်ခါရခဏငြိမ်သက်ကြပေမဲ့အကုန်လုံးကစိတ်သက်ပြီးစူးစိမ့်နေကြတယ်လို့ကျွန်တော်ယုံကြည်တယ်